NLD အစိုးရလက်ထက်ကရခိုင်ပြည်နယ်ဝန်ကြီးတော်ဦးမြင့်ပူနဲ့စီပင်ဝန်ကြီးဦးမြင့်အောင်တို့ကိုရေကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထပ်တိုးတရားစစ်ဆေးလိုက်တယ်လို့သူရှင်တွေကပြောပါတယ်။လာမယ့်2022ခုနှစ် January 5ရက်နေ့မှာအဲ့ဒီအမှုတွေကိုစတင်ကြာနာစစ်ဆေးသွားမှာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမက်ခင်ကြီးတွေကပြောပြပေးပါရှင်။
NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တွေနဲ့ထပ်ပြီးတရားစွဲနေပါတယ်။အမှုထက်တိုးပြီးတရားစွဲခဲ့ရသူတွေရဲ့မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ကဦးညီပူနဲ့စီပင်ဝန်ကြီးဟောင်းဦးမေအောင်တို့လည်းပါဝင်ပါတယ်။ယာယီတာဝန်ယူထားတဲ့အချိန်မှာပြည်နယ်ရွေးကောက်ပွဲမဲမတမာမှုတွေဖြစ်အောင်မလျော်ဩဇာသုံးခဲ့တဲ့ဆိုပြီးတရားစွဲတာဖြစ်တယ်လို့ဦးညီပူရဲ့ရှေ့နေတူကပြောပါတယ်
။ဟုတ်တယ်ဟိုအားသူ့ကိုဒီကြိုဒီပုံမှန်တရားသွင်းကြတာဒီနဲ့ဟိုတစ်ခုနဲ့ဒီလိုမနေ့ကကျွန်တော်တို့ပြောတယ်ကျွန်တော်တို့ကမနေ့ကအာဂဒီပုံနဲ့သူတို့ကကျွန်တော်တို့ကဆရာရင်ဆရာရင်ကအစ်မတို့ကဒီကတရားရင်မသိဘူးသူတို့ကသူတို့ကကျွန်တော်တို့ဒီအာဂဒီပုံမတိုက်ခင်ကသူတို့ကဒီလိုဖြစ်ထားလို့ဆိုပြီးတော့ရုံချင်းပြေတော့အင်းဒီကနေအင်းမရနဲ့မရအဲ့ဒီပုံကိုဒီကဒီကျွန်တော်တို့ကျွန်တော်ဒီနားရင်းလေးကိုရှင်းနေတယ်လို့ပြောပါတယ်ကျွန်တော်ဒီနားရင်းလာတော့အရှင်းလေးကိုဒီလိုတင်နေတယ်လို့ပြောပါတယ်ပြော
ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတူရင်ထွက်ကတရက်လို့လှုပ်ပြီးတော့သူတို့နှစ်ဦးကိုတရားစွဲတာဖြစ်ပါတယ်လက်ရှိမှာဦးညီပူဟာအများပြည်သူတင်းငိအေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့အောက်တိုဘာလ10ရက်နေ့က1206မှာခံထားရတယ်လို့အားပြည်နယ်စာမှုတိုက်ဖက်ရေးဥပဒေပုံမှန်55နဲ့လည်းအမှုတုံးမှုနဲ့တရားစွဲခံထားပါတယ်ဦးညီပူဆွဲဆိုခံထားရတဲ့အာဂတိအမှုတွေကိုလာမယ့်နှစ်ဆန်းပိုင်းမှာအပြည့်အစုံအမိန့်ချနိုင်ပွဲရှိတယ်လို့ရှင်းနေကပြောပါတယ်။
အဲ့ဒီအာဂတိနဲ့ကြတော့အာဂတိရဲ့ဆံမင်းတချို့တွေဒီမှာငါးတင်ရမယ်ပြောဆင်းမင်းကြီးဆံနေရတယ်။ဆင်းမင်းကြီးဆံနေရတဲ့ဟာမှာကျွန်တော်တို့ကတော့အာဂတိရဲ့ဆံမင်းကတော့ကျွန်တော်တို့တကယ်လို့ဖက်ကိုစစ်ပြီးဟိုစစ်ခဏအဝန်ကြီးကိုစစ်ပြီးဝန်ကြီးရဲ့တက်ပြီးကိုရှင်းနေအဆင်ရောင်းနေတာ။အာဂတိကတော့ကျွန်တော်တို့နောက်ဆင်းစဉ်ဆံရက်တွေ
စီရင်တရားရင်ဝင်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာနာသိမ့်မှုစန့်ကျင်စမပြပွဲဦးဆောင်မှုနဲ့ညီစုစီပုံမှန်19တဘာဝဘီအန်ရေးဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25လို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲခံထားရတာဖြစ်ပြီးတော့အဲ့ဒီအမှုနှစ်ခုအတွက်ထောင်နဲ့နှစ်နှစ်နဲ့နှစ်လစီချမှတ်ခံထားပါတယ်။တခြားပိုင်းနယ်ပြည်နယ်တွေက NLD ဝန်ကြီးချုပ်တချို့ကိုလည်းရွေးကောက်ပွဲကော်မရှင်ကတရားစွဲထားတာရှိပါတယ်။မကွေးတိုင်းကဒေါက်တာအောင်မိုးညိုကိုရွေးကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုအမှုတစ်ခု၊မနေ့တိုင်းကဒေါက်တာစောမြင့်မောင်ကိုအမှုနှစ်ခုနဲ့ထပ်တိုးတရားစွဲထားတာရှိပါတယ်။အနယ်ဒီအစိုးရရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခင်ထွေးမြင့်ကိုတော့ဒီဇင်ဘာလ22ရက်ပုတ်ထူးနေ့ကပဲပုံမှန်130ကာဂျီနဲ့ထောင်နဲ့3နှစ်ချမှတ်ခဲ့ပါတယ်။တရားစွဲပြီးသတင်းတစ်ပတ်အတွင်းမှာပဲထောင်နဲ့ချခဲ့တာပါ။အခုဆိုရင်ဒေါက်တာခင်ထွေးမြင့်ကြာခံရတဲ့ပြစ်ဒဏ်စုစုပေါင်းကအနည်း80ရှိပြီဖြစ်ပါရဲ့ရှင်။